2050ပြည့်နှစ်ရောက်ဖို့32နှစ်တောင်လိုသေးတယ်လို့ပြောပေမဲ့အဲ့ဒီ2050ပြည့်နှစ်မတိုင်ခင်ကမ္ဘာလူ့ရေသန်း900ကိုကျွေးဖို့မွေးဖို့ပညာရှင်တွေကမ္ဘာရေဆောင်ရွက်နေတဲ့အဖွဲ့တွေကကြိုတင်စီစဉ်တွက်ချက်နေကြပါတယ်။လူတိုင်းကိုဝဝလင်းလင်းကျွေးနိုင်မှုခုလောလောဆယ်ထွက်နေတဲ့ရိတ်ခါထက်လဲဆို50ရာခိုင်နှုန်းပိုထုတ်လုပ်ဖို့လိုတယ်လို့ဆိုပါတယ်။ရိတ်ခါထုတ်လုပ်ဖို့အခြေခံကြတဲ့မြေယာဇီဝမျိုးစုံမျိုးကွဲသဘောတရားတွေသစ်တော်တွေနဲ့တခြားသဘာဝသင်္ဇာတတွေဟာမကြုံမှုတဲ့နှုံးနဲ့ပျက်စီးယိုယွင်းနေတယ်လို့လည်းကမ္ဘာဘာကပြောပါတယ်။ရိတ်ခါဆက်ပြိုးထုတ်လုပ်ပုံမပြောင်းလဲရင်နဲ့သဘာဝအရင်းမြစ်တွေကိုစနစ်တကျမစီမံမခန့်ခွဲနိုင်ရင်ရိတ်ခါဖူလုံရေးဟာအထူးသဖြင့်ကမ္ဘာဆင်းရဲဆုံးနိုင်ငံတွေအတွက်အတော့အခက်အခဲကြုံမယ်လို့လည်းဆိုပါတယ်။ကမ္ဘာမှာလူ၉ယောက်မှာတစ်ယောက်ကဝဝလင်းလင်းမစားရတာကာလရှည်ကြာနေပြီလို့ကမ္ဘာစားနပ်ရိတ်ခါအစီအစဉ်ကထုတ်ပြန်တဲ့2014-16စင်ကာစာမှာဖော်ပြပါတယ်။တည်ပြောရရင်ဒီနှုန်းအရကမ္ဘာလူဦးရေ995သန်းငတ်နေတာကြာလာပြီလို့ဆိုရမှာပါ။ကမ္ဘာမှာကလေး၄ယောက်တိုင်တစ်ယောက်ဟာခန္ဓာကိုယ်မဖွံ့ဖြိုးပဲပိန်လီနေတာအဟာရမပြည့်ဝတဲ့ရက်လက်ပဲဖြစ်ပါတယ်။ဖွံ့ဖြိုးစဲနိုင်ငံကကလေးသန်း100ဟာပြောရရင်6ယောက်မှာတစ်ယောက်ဟာရှိရမယ့်ကိုယ်အလေးချိန်တဲ့နည်းနေတယ်လို့လည်းဆိုပါတယ်။လူတိုင်းကြမ်းလဲကြမှာတတလက်လက်လက်လှုပ်ရှားနိုင်မှုအာဟာရပြည့်ဝတဲ့အစားအစာရနိုင်မှု FAO ကမ္ဘာစားနပ်ရိတ်ခါနဲ့စက်ပြိုးရေးအဖွဲ့ကညီမှန်းချက်300ချမှတ်ထားပါတယ်။ငမတာရိတ်ခါမလုံလောက်တာနဲ့အာဟာရမပြည့်ဝတာကိုတိုက်ဖြတ်ဖို့ညီမှန်းချက်ချထားပြီးဆင်းရဲမှုတိုက်ဖြတ်ရုံနဲ့မရပဲတဘာဝသယံစာတရေရှည်တည်တတ်မှုလိုတယ်လို့ပြောပါတယ်။လက်ရှိနဲ့နောင်မျိုးဆက်တွေအကျိုးအတွက်ရေလေမြေရာသီဥတုနဲ့ genetic resources ဆိုတဲ့မျိုးဗီဇဆိုင်ရာသင်္ကန်းစားတရကိုစီမံခန့်ခွဲဖို့ပဲဖြစ်ပါတယ်။ Genetic Resources ဟာအပင်သရစ္ဆန်ဗယဆေးပင်စိုက်ပျိုးသီးနှံစတာတွေကိုရည်ညွှန်းပါတယ်။ရိတ်ခါထုတ်လုပ်ဖို့တောင်သူလယ်သမားကအခရာကျပြီးညီဟာစီမံခန့်ခွဲရေးစနစ်ကောင်ဖန်တီးပေးဖို့အရေးကြီးပေမဲ့မြန်မာလယ်သမားတချို့ကြုံနေရတာကိုပဲခူးတိုင်းအင်းတကောမြို့နယ်ကလယ်သူမတစ်ယောက်ပြောပြတာက
96-98အေက9460ကျော်အမှတ်တက်ခမ်းမိကြောင့် CAD တက်ကတိမ့်ပြီးတော့လေတက်ကို14.93ကိုပေးလိုက်တယ်စစ်တပ်တွေကလေအဲ96-98တိမ့်ပြီးတဲ့ပြီးစားကတွေလည်း17အထိကျမတို့ပေးရတယ်2012ကျတော့ကျမတို့မပေးတော့ဘူးပြီးစားကမပေးတယ်ကျမတို့အခုတောက်လျှောက်ပြဿနာအမျိုးမျိုးလုပ်တယ်ဟိုတစ်တစ်ရှစ်တစ်ကိုရဆိုလဲအဲ့ဒီအမားတွေဘာရော်သေးမှမရဘဲနဲ့လဲကိုလည်းလုံးမခံဘူးအေက200ကျော်လောက်ရှိတယ
်တပ်တွေကတိမ့်ထားတဲ့မြေတွေတဲကပြန်ဆွတ်လွတ်တဲ့မြေကိုပြန်ရသူလက်ရှိပြန်မရသူလည်းရှိပါတယ်။လက်သိမ်းမခံရတဲ့လယ်သမားတွေရောပြန်ဆွတ်လွတ်လိုက်လို့ကိုယ်မြေကိုယ်လယ်မှာပြန်စိုက်ပျိုးနိုင်တဲ့လယ်သမားတွေအတွက်ပါရာသီဥတုကအထူးအရေးကြီးပြန်ပါတယ်။ဒီဆောင်းမနီရန်မှာကမ္ဘာဘဏ်ကပြောထားသလိုသဘာဝသင်္ကန်းစားတအရင်းအမြစ်တွေမကြုံမှုတဲ့နှုံးနဲ့ယိုယွင်းနေတာဟာရာသီဥတုဖောက်ပြန်တာနဲ့တနည်းတစ်ပုံဆက်ဆက်နေပြန်ပါတယ်။ဒီနေ့ကမ္ဘာအခင်းအကျင်းအရရာသီဥတုကတော့ဖောက်ပြန်မှာပဲလို့တော်ဦးစည်းဌာနငင်းစားညွှန်ကြားရေးမှူးချုပ်ဦးရဲမြင့်ကပြောပါတယ်
။ဘာပဲပြောပြောဒီဟာဒီဥဒုကတော့ဖောက်ပြန်လာပါပဲ။ဒီလိုလေပစ်တော့သစ်ပင်ဆိုတာကသူကကာဗွန်ကိုဆုတ်တယ်အောက်ဆီဂျင်ကိုထုတ်ပြီးတယ်။ပြီးတော့မိုးရွာတာတွေကိုသူကလည်းသုံးတယ်မြေထဲမှာလည်းထိထားနိုင်တယ်။ပြီးတော့မြေပြင်ကိုလည်းအေးပေးတယ်။ဆိုအဲ့ဒါကြောင့်သရော့ကိုကောင်းနေတာအဲ့ဒါလေပုံသွားတဲ့ခါကျတော့ soil erosion ဆိုရေမြေတိုက်စားမှုကြီးအဲ့ဒီကနေ soil တွေကကုန်တော့တာပေါ့
soil erosion ဆိုတဲ့မြေစည်းလွှာတိုက်စားရင်စိုက်ပျိုးရေးအတွက်အရေးကြီးလာတဲ့သဘာဝမြေစည်းတွေဆုံးရှုံးကုန်တာမို့သစ်တောဟာဆာနာရိတ်ခါဖူလုံရေးတာမကရာသီဥတုသမမြတ်တအောင်ထိမ့်မို့လေထုတဲ့ကာဗွန်ဓာတ်ငွေတွေမရောက်ဖဲကမ္ဘာရာသီဥတုပြောင်းလဲတာကိုတိုက်ဖျက်ဖို့ရင်ရရှိစေဖို့ဖြည့်စည်ပေးတဲ့အတွက်ကမ္ဘာမြေရေရှည်တည်တံ့ပြီးလူသားတိုင်းလူရန်စိစိနေနိုင်မှုအခြေခံကြတယ်လို့လည်းပြောပါတယ်ရှင်